တက်တကအနာသိတနည်းပြည်နယ်မှာကချင်ပြည်နယ်နှစ်ကြီးနာဘူတာအိုမြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နမ်ခမ်းမြို့တွေမှာပောက်ကွဲမှုတွေပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့ပါတယ်။ဘူတာအိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်စခန်း300လောက်ကိုကချင်လက်နက်ကိုင် KIA ကတိုက်ခိုက်ခဲ့ပြီးစွန်ပြန်စခန်းကိုသိမ်းယူခဲ့တဲ့အကြောင်း KIA ဘက်ကအတည်ပြုပါတယ်။ကချင်နဲ့ရှမ်းမြောက်ဒေသကအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့ကိုကြီးချန်းကပြောပြပေးပါပါခင်ဗျာ။
ဒီနေ့ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာနိုင်ငံဒေသအနှံ့အပြားမှာအာဏာသိမ်းတာကိုကန့်ကွက်တဲ့အတန်တိတ်တပိတ်နဲ့စစ်တပ်ကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲတွေကျင်းပနေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ဘုံးပေါက်ကွဲတာတွေပြစ်ခတ်တာတွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီနေ့မနက်အစောပိုင်းကကချင်ပြည်နယ်မြစ်ကြီးနားမြို့လေကုန်းရပ်ကွက်ကအမှတ်30ရဲတပ်ရင်းစခန်းရဲ့ဂိတ်မှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအဲ့ဒီနောက်ဖြစ်ပွားတဲ့ပြစ်ခတ်မှုအတွင်းမှာပဲလေကုန်းရပ်နဲ့ဆက်ဆက်နေတဲ့ကျုံးမင်သာရက်ကွက်ကအသက်9နှစ်အရွယ်ကလေးတဦးသေဆုံးခဲ့ပါတယ်။မြကြီးနားမှာဒီလိုကလေးတဦးသေဆုံးခဲ့ရတဲ့ဖြစ်စဉ်ကိုမြို့ကန်တဦးက VOA ကိုအခုလိုပြောပါတယ်
။ဒီခါမှတော့မနေ့မှနိုင်50လောက်ဆိုပေမဲ့ဒါသမတ်သုံးစစ်ကိုရဲတိုက်ရင်ရှိတကားတော့ပြတ်ဖို့ပါ။ဘာပဲမှုသူအဲ့ဒီလိုသာတော့ဒီခါမှသူပွားတယ်။အဲ့လိုလမ်းမေးဝဲရဒီမှာထောက်ပြီးဖြတ်သွားတဲ့သူဖြစ်ပြီးရှိရောပေါ့။အဲ့ဒီကွန်မြူနတီရဲ့ကလေးကိုသမတ်ဒီကံပေါက်ခွဲတော့ပေါ့နော်။အဲ့လိုတော့ဟုတ်တ
ယ်ဘုံဖောက်ခွဲတာဘယ်အဖွဲဆိုတာမသိရသေးတလို့ကလေးတင်ဆုံးတာလဲဘသူလက်ချက်ဆိုတာသိစာမပြောနိုင်သေးကြောင်းမြကြီးနားမျိုးကံကပြောပါတယ်ဒေတာရင်းမီဒီယာတချို့ကတော့ PDF ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲတပ်ရင်းကိုဘုံခွဲပြီးတဲ့နောက်ရဲတပ်ရင်းကပြစ်ခတ်တာကြောင့်ကလေးတင်ဆုံးရတာဖြစ်ကြောင်းပေါ်ပြတာတွေရှိနေပါတယ်ကချင်ပြည်နယ်ပူတာအိုမျိုးနယ်ထဲမှာဒီနေ့တိုက်ပွဲ300လောက်ဖြစ်ခဲ့တယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
စုံပြာဆိုရဲခိုင်းရဲ့တော့ဘုတော်ဦးတဲ့ပြည့်တော်မူရဲ့ပေါ့နော်အဲလင်းချာရဆိုရဲသက်ခိုင်းရဲ့နောက်တစ်ခုရှိရတော့ဒီစုံပါစုံပြာနဲ့ဒီမလိခပြမာဇင်ကျွန်တော်တို့ခေါ်နေပြောမယ်ဆိုလို့ရှိရင်တော့ရှင်ကပ်ပုံရှင်ကပ်ပုံတို့ပြောတယ်အဲ့မှာကျက်တန်းပို့စီရှိတယ်တမတော်ကအဲ့ဒီသုံးနေရာမှာဝင်ပြီးတယ်ဝင်ပဲတယ်ဆိုတော့တင်ရပါတယ်ဒီမှာ
ဒီနေ့နေ့လယ်ပိုင်းလောက်ကအချိန်တွေကိုဗိုလ်မှူးကြီးနော်ဘူးကပြောပြတာပါအခုလိုကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ရှမ်းပြည်မြောက်ပိုင်းမှာလည်းဖြစ်ပွားခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့အခြေစိုက်စစ်ကောင်စီတပ်ရဲ့ဗျူဟာကုန်းကိုမနေ့၈နိုင်လောက်ကလက်နက်ကင်အဖွဲ့တွေလာရောက်ပစ်ခတ်တာရှိခဲ့ကြောင်းနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းအမျိုးသမီးတဦးထိခိုက်ခဲ့ကြောင်းကုတ်ခိုင်မြို့ကန်တဦးကပြောပါတယ်
အဲ့ဒီလိုနဲ့နေတာလေအဲ့လိုပဲအားလိုက်ရှိနိုင်လို့ကနေရှေခွဲလောက်ရှိနှစ်ဖက်အပြားလမ်းဖြစ်တဲ့ပုံမျိုးပဲက
ြရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့အခြေဆိုင်စစ်တပ်စခန်းကိုအမိမတိလက်နက်ကင်တစ်ဖွဲ့ကလာရောက်ပစ်ခတ်ခဲ့ကြောင်းနဲ့စစ်တပ်ကပြန်လည်ပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်ဗိုလ်မှူးကြီးနော်ဘူးကတော့ကိုခိုင်မြို့မှာ CIA နဲ့တိုက်ပွဲဖြစ်တဲ့သတင်းကိုကြားပေမဲ့နန်းခမ်းဘက်မှာတော့ TNL တောင်းပလောင်အဖွဲ့နဲ့ဖြစ်နိုင်ကြောင်းပြောပါတယ်ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတိကျအတည်ပြုချက်တော့မရသေးပါဘူးခင်ဗျာ